မြန်မာနိုင်ငံအပါအဝင်အီရန်အာဖဂန်နစ္စတန်အီဂျစ်တူရကီမော်ရိုကိုဂျော်ဂျန်နဲ့ယူကရိန်းနိုင်ငံတွေမှာအကောင့်တုတွေနဲ့စစ်မျက်နှာအတုကွန်ရက်ခုနှစ်ခုကိုဖြုတ်ချလိုက်တယ်လို့အမေရိကန်အခြေစိုက် Facebook ကုမ္ပဏီကတောက်ကြနေမှာပြောပါရယ်လူတွေထင်အောင်ထင်မှဖြစ်အောင်ပူပေါင်းလုပ်ကွယ်တဲ့အပြုအမူတွေကြောင့်အဲ့ဒီအကောင့်တွေကိုဖြုတ်ချခဲ့တာလို့ Facebook ကုမ္ပဏီရဲ့လစဉ်အစည်းအခါစာမှာဖော်ပြထားတဲ့အပြင်နိုင်ငံရေးမဲဆွယ်စီရင်ရေးလုပ်ငန်းတွေအပေါ်အထင်မြင်မားစေတဲ့ကိစ္စမျိုးတွေပါဝင်ပတ်သက်နေတဲ့ကဘာတဝန်းက Facebook စာမျက်နှာ 8,000 နီးပါးကိုအော်တိုဘားလအတွင်းဖြုတ်ချလိုက်တယ်လို့လည်းဖော်ပြထားပါရယ်ဒီထဲမှာပြည်တွင်းရောပြည်ပမှာပါနိုင်ငံရေးအရလွှမ်းမိုးမှုရအောင်ကြိုးပမ်းနေတဲ့အကောင့်အတူအတော်များပါဝင်တယ်လို့လည်း Facebook ကပြောပါတယ်။ယူကရိန်းနဲ့မြန်မာနိုင်ငံမှာလည်းမဲဆွယ်စည်းရုံးမှုတွေမှာအထင်အမြင်မားစေနိုင်တဲ့ဖော်ပြချက်တွေကိုနိုင်ငံရေးပါတီကိုစားလှုပ်ရှားနေတဲ့လူမှုဆက်ဆံရေးလုပ်ငန်းတချို့ရှိနေတာကို Facebook ကတွေ့ရှိခဲ့တာပါ။အစွန်ရောက်ဖော်ပြချက်တွေနဲ့ဝါဒဖြန့်ကျင်းရေးလှုပ်ရှားမှုတွေကိုတိုက်ဖြစ်ဖို့အလင်းအမြန်လှုပ်ကိုင်တာမျိုးမရှိဘူးဆိုပြီး Facebook ကုမ္ပဏီအပြင်းထန်ဝေဖန်ခံရပြီးတဲ့နောက်ကဘာတဝန်းကအကောင့်သူတွေကို Facebook ကအခုလိုဖယ်ရှားလာတာလည်းဖြစ်ပါတယ်